ပူချိန်လွန်ခဲ့တဲ့တန်ခံနေရတဲ့မြန်မာနိုင်ငံမှာမကွေးတိုင်း6မြို့ကတော့စံချိန်တင်အောင်အပူချိန်မြင့်မားနေပါတယ်။နေပူချိန်ဟာတနင်္ဂနွေနေ့တိုင်းတာကျဲအရ 48.2 ဒီဂရီဆယ်ဆီယပ်စ် 118 ဒီဂရီဖာရန်ဟိုက်အထိရှိခဲ့တယ်လို့မိုးလေဝသဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။မိုးလေဝသဌာနကမှတ်တမ်းတင်ခဲ့တဲ့လွန်ခဲ့တဲ့56နှစ်အတွင်းအပူဆုံးဖြစ်တဲ့တံကိုတက်တာရရနိုင်မှုလေဒေသခံတွေနီးမျိုးစုံနဲ့အကျိုးပေးနေရပါတယ်
။အဲတံကလေးတစ်လုံးကြီးရယ်တံကလေးဖွင့်လာတယ်။အင်းကြီးတကားသတင်းပေါက်ဒီကုန်းပိတ်ထားတယ်။နောက်ကြီးရတကားတော့ဖွင့်လာတယ်။အဲဒီကလေဝင်အောင်ပေါ့ဗျာ။ခေါင်းရင်းသတင်းပေါက်ဒီတစ်ခုလည်းဖွင့်ထားတယ်။ဒီလိုလူရရင်ပေါင်နေပါတယ်ရေစွတ်ပြီးဟိုနားပြည်များကဖို့လုပ်ထားတယ်ပေါ့။ရေလာတဲ့နေ့ဆိုရေချမ်းရတယ်ဗျာ။အိမ်ဝိုင်းတွေလည်းပြန်အိမ်ထဲတွေလည်းပြန်ချမ်းပြီးတော့သူတို့အဲလိုပဲနေကြတယ်။မတက်နိုင်တဲ့လူတွေရတောင်းနေနေကြတာပေါ့။အဲလိုနေကြတယ်
ဧပြီလ29ရက်ဒီကနေ့ညနေအချိန်မိုးရွာသွန်းခဲ့ပြီးမှအပူချိန်ရော့မသွားဘူးလို့6ဒေသခံတွေကပြောပါရယ်အခုနှစ်နွေရာသီအပူချိန်ပြင်းထန်လို့အပူရှက်တဲ့အန္တရာယ်ကောက်ွယ်နိုင်မှုသတိပေးတာတွေလည်းရှိပါရယ်ပူပြင်းလို့တဲ့ဒေသတွေမှာတော့အပူရှက်ပြီးတော့တေဆုံးတဲ့သူတွေရှိပါရယ်6မြို့မှာလည်းအခုဧပြီလထဲမှာတေဆုံးသူဥယျာဉ်တိုးလာတယ်လို့6မြို့နယ်ကမနောဖြူလူမှုကူညီအသင်းတာဝန်ရှိသူကပြောပါရယ်
ကျမရေးပြဆိုင်တာတော့ကျွန်တော်စီတော့အဲ့ဒီအပူကြောင်းဖြစ်တဲ့ဆိုပြီးတော့အခုကြီးတောင်းခံခြင်းတော့ကျွန်တော်စီတော့မရှိဘူး။တည်ရရာခိုင်နှုန်းတော့မြင့်တက်တာဟုတ်တယ်
။အပူဒဏ်ကြောင့်တည်ဆုံနာမကျန်းမှုအချက်လက်တွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေကတရားဝင်ထုတ်ပြန်တာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းအပူဒဏ်နဲ့ဆက်နွယ်ပြီးတည်ဆုံမှုတွေရှိနိုင်တယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်။
ပုံမှန်ပြင်ထဲတော့ပူပြီးတော့ဒီလေးရတာများတာပေါ့နော်။လူတော်ကယောဂတစ်ခုရှိရဆိုရင်လည်းသူကတည်လာတော့ယောဂနဲ့ပူရပါပေါ့။ဒီအနိုင်ရနည်းနည်းယောနဲ့ပါပေါ့။ဒီပူရှင်ကြောင့်မို့ပူပြီးတော့ပြင်ထန်တော့လာဖြစ်နိုင်မှာပေါ့။ပူပူတယ်လို့ပဲခံရတာပေါ့နော်
။နေပူချိန်မြင့်မာတဲ့အထဲမှာမန္တလေးလည်းပါဝင်ပါတယ်။မန္တလေးမှာဧပြီလရဲ့အပူရှက်ပြီးတော့တည်ဆုံတဲ့သူ9ဦးထက်မနည်းရှိတယ်လို့ဒေတာရင်းလူမှုကယ်ဆယ်ရေးတဲ့ညွေစီအသိရပါတယ်မြန်မာနိုင်ငံတွေက6မကွေးညောင်ဦးမင်းဘူးနဲ့စကိုင်းအပါဝင်မန္တလေးမုံရမြို့တွေဟာလည်းကမ္ဘာအပူဆုံးမြို့15မြို့တွေမှာပါဝင်ပါတယ်အာရှတလွားမှာအပူဒဏ်ကြောင့်စာတင်ကျောင်းတွေပိတ်သတိပေးချက်တွေထုတ်ပြန်ထားပါတယ်ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်းအစိုးရကကျောင်းတွေကိုနှစ်ရက်ပိတ်လိုက်ပြီးအားလုံးကိုအိမ်တွေမှာပဲနေဖို့အမိန့်ထုတ်ထားပါတယ်အပူဒဏ်ကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲနိုင်ငံတော်စာတင်ကျောင်းတွေပိတ်ထားခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းကျောင်းတွေပိတ်ဖို့ဒီကနေ့ပဲအမိန့်ထက်ပြီးတော့ထုတ်ပြန်ခဲ့ပါတယ်။မြို့တော်ဓာကာမှာပြီးခဲ့တဲ့သတင်းပတ်အတွင်းဖြန့်မြအမြင့်ဆုံးအပူချိန်105ဒီဂရီဖာရန်ဟိုက်အထိမြင့်တက်ခဲ့ပါတယ်။ဒီအပူချိန်ဟာနှစ်ပေါင်း30အတွင်းအမြင့်ဆုံးဖြစ်ပြီးတော့လာမယ့်ရက်တွေမှာလည်းရာသီဥတုဆက်ပြီးတော့ပူပြင်းမယ်လို့ခန့်မှန်းထားပါတယ်။အပူဒဏ်ကြောင့်ဧပြီလရဲ့တည်ဆုံးသူ9ဦးထက်မနည်းရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံမှာတော့ခုနှစ်တွင်မှအပူလိုင်းကြောင့်တည်ဆုံးသူ30ထဲမှနေရှိသွားပြီဖြစ်တယ်လို့မြောက်ပိုင်းခရိုင်တွေမှာပြင်းထန်တဲ့ရာသီဥတုအခြေအနေတွေနဲ့ကြုံနေရတယ်လို့မိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။